ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဘက်ကအောက်ခြေတပ်ဖွဲ့တွေကိုအပြစ်ရပ်ဖို့အတွက်ညွှန်ကြားထားပြီလို့ RCSS ကပြောခွင့်ရသူကပြောပါတယ်SSPB ဘက်ကတော့ဗဟိုကော်မတီအစည်းအဝေးမှာဆွေးနွေးပြီးတော့အကြောင်းပြန်မှုရှိကြောင်းပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကတင်ပြထားပါတယ
်။ဟုတ်ကဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ပြီးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်တူစတဲ့မြို့နယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲတွေရပ်တန့်ရေးအတွက်ချမ်းတန်ကာတော်တွေရမိရဖတွေနဲ့နိုင်ငံရေးပါတီတွေကတောင်းဆိုခဲ့တယ်လို့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့တက်မရော်ကလည်းတိုက်တွန်းတာတွေရှိခဲ့ပါတယ်။မလ20ရက်နေ့မှာတော့ RCSS ကဌာနချုပ်လွိုက်တန်းလျမ်းမှာအရေးပေါ်အစည်းအဝေးကျင်းပပြီးနောက် SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်းဖို့ညွှန်ကြားထားပြီးဖြစ်ကြောင်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။
တဲ့ပေါ်ရည်ရဖို့ပေါ့နော်ကျွန်တော်တို့ဒီနေနေရတမှုတွေကိုကျွန်တော်ညင်ကြားထားပါတယ်ကျွန်တော်တို့ကိုကျွန်တော်တို့ခုခံကာကွယ်တာလဲလို့ပေါ့နော်ကျွန်တော်တို့စပြီးတော့နော်မတိုက်ဖို့ပေါ့နော်အဲဒီကျွန်တော်တို့အပြည့်ရဖို့ပေါ့နော်အဲ့လိုညင်ကြားထားပါတယ်20ရက်နေရပေါ့နော်အဲဒီတက်ပွဲတွေမဖြစ်တော့ဘူးဆိုရင်ဒီဒီကခံရလဲသူတို့မာစီဒီဆောင်းတယ်လဲသူတို့မူလနေအောင်သူတို့ကပြန်ညမှာဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့လည်းနော်ဒီကခံနေရနော်ဆိုတော့နေဒီပါရေနော်ပြန်လဲပြီးတော့အလောက်ပြန်လဲလုံးနိုင်အောင်ပေါ့
အရေးပေါ်စည်းဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတမ်ဘရွန်ညှိနှိုင်းဆွေးနွေးရေးအဖွဲ့ကအဆိုပြုတဲ့ရှမ်းပြည်မြောက်ပိုင်းမှာပြိပခရှော့ချရေးတိုက်ပွဲဆောင်ပြည်သူတွေမူလနေရာကိုပြန်လည်ပို့ဆောင်ရေးအတွက် SSPB RCSS နဲ့တမ်ဘရွန်သုံးဘွဲ့ဆိုင်တွဲဆောင်ရေးကိုကောင်းသောအဆိုပြုချက်အဖြစ်ရှုမြင်ကြောင်းဖော်ပြထားပါတယ်တွဲဆောင်ဆွေးနွေးမဲ့အခြေအနေပေါ်မှာတော့ဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ်
အဲ့ရတော့ကျွန်တော်တို့ရက်တမထားခြင်းတော့မကြည့်သေးပါဘူးဗျာအဲကျွန်တော်တို့ရက်တွေကပြန်လည်ညှိနှိုင်းကြမှာဖြစ်ပါတယ်ဘယ်လိုအဆင်ပြေမဲ့ဒီရက်ပေါ့နော
်ဆွေးနွေးပွဲအမြန်ဖြစ်စေဖို့အတွက်လည်းဂျာဝင်ဆောင်ရွက်ပေးတဲ့တန်ဃာတော်တွေနဲ့လူထုကိုအမြန်ဆုံးအကောင့်ထဲပေါ်အောင်ဆောင်ရွက်ပေးဖို့လည်း RCSS ကပန်ကြားထားတယ်လို့ဆွေးနွေးစဉ်ကာလမှာသူတို့တက်တွေကိုရောက်တဲ့နေရာမှာတက်ချထားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်RCSS ကအပြည့်ရအကြောင်းကြေညာတဲ့အပေါ် SSPB ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်ကအခုလိုပြောပါတယ
်ကျွန်တော်တို့ဆွေးဆောင်ဆွေးနွေးဖို့အမြဲတမ်းစကားပြောနေတာပေါ့ဘယ်ဖွဲ့စည်းနေမှဆိုကျွန်တော်ကဆွေးဆောင်ဆွေးနွေးဖို့ကအတင်းပါပဲကြာဒီအိစက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုအဖွဲ့စည်းအတွင်းမှာဟိုကော်မတီပေါ့နော်အစည်းအဝေးခိုင်ပြီးမှအဆုံးသတ်ရမှာဖြစ်တယ်ဗျာဘလို့ဆယ်တော့ကျွန်တော်တို့တဆုံတရာသုံးသက်ချက်မရှိနိုင်သေးပါဘူ
းဒီဘောနမ်တူနဲ့ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာ SSPB TNLA တအံပလောင်ပူပေါင်းတက်နဲ့ RCSS အကြာဖြစ်ပွားခဲ့တာပါ TNLA ပါဝင်ဆွေးနွေးဖို့ကတော့ရှမ်းတက်ဖွဲ့ချင်းဆွေးနွေးပြီးနောက်တစ်ဆင့်မှာဆွေးနွေးပွဲရှိကြောင်းဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာ SSPB TNLA တအံပလောင်ပူပေါင်းတက်နဲ့ RCSS အကြာဖြစ်ပွားတဲ့တိုက်ပွဲပြင်SSPB နဲ့ SOA Temro ကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ 3,000 လောက်နေရာစွန့်ခွာတင်းရှောင်ခဲ့ရပါတယ်။ဒီအပိုင်းမှာတိုက်ပွဲတွေညင်သက်ခဲ့တဲ့နောက်စစ်ရှောင်တချို့နေရာပြန်ခဲ့တာရှိပေမဲ့စစ်ရှောင်တွေကိုကူညီနေသူတွေရဲ့စည်ရင်းအရဒီဘောနဲ့ကြည်သီးမြို့မှာအနည်းဆုံးစစ်ရှောင်1,500ကျော်ကျန်ရှိနေစေဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့အပြည့်အစာချုပ် NCA ကိုလက်မှတ်မီထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာနေပြည်တော်မှာတွေ့ဆုံပြီးတိုက်ပွဲတွေရှော့ချရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ NRPC ရဲ့ဖိတ်ကြားစာမှာ22ရက်နေ့မှာတမ်ရော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့တဖွဲ့ချင်းစီဆွေးနွေးဖို့ဖိတ်ကြားခဲ့ပေမဲ့ဒီကနေ့မှာတော့ဆွေးနွေးတာမရှိခဲ့ပါဘူး။